ခန်းကြီး47အငယ်1မှ9ထို့နောက်နှစ်နှစ်လွန်သောအခါဖာရောမင်းသည်အိမ်မက်ကိုမြင်မက်တီကမိမိသည်မျက်နှာ၌ရက်နေ၏အစင်းလှ၍ဝတ်သောနွားခုနှစ်ကောင်တို့သည်မြစ်ထဲကထွက်၍မျက်နှာမှပေါက်သောမြက်ပင်ကိုစားလျက်နေကြ၏ထိုနွားတို့နောက်မှအစင်းမလှပိန်သောနွားခုနှစ်ကောင်တို့သည်မြစ်ထဲကထွက်၍အရင်နွားတို့အနား၌ကမ်းပေါ်မှရပ်နေကြ၏အစင်းမလှပိန်သောနွားတို့သည်အစင်းလှ၍ဝတ်သောနွားခုနှစ်ကောင်တို့ကိုကြိုက်စားကြ၏ဖာရောမင်းလည်းနိုးလေ၏တပံအိပ်ပြန်၍အိမ်မက်ကိုမြင်မြက်ပြန်ဒီကအလုံးကြီး၍ကောင်းသောစပါးခုနှစ်နှံတို့သည်စပါးတပင်ဤ၌ဖြစ်ကြ၏ထို့နောက်မှအလုံးသေး၍အရှိလေဖြင့်ပြက်သောစပါးခုနှစ်နှံတို့သည်ပေါက်ကြ၏အလုံးသေးသောစပါးခုနှစ်နှံတို့သည်အလုံးကြီး၍ကောင်းသောစပါးခုနှစ်နှံတို့ကိုစားကြ၏ဖာယောမင်းလည်းနိုး၍အိမ်မက်ဖြစ်သည်ကိုသိလေ၏အငယ်ရှိမှ73နာနဲ့အချိန်ရောက်သောအခါဖာရောမင်းသည်စိတ်ပူပန်၍အေဂုတ်ထုဘေဒင်တက်ပညာရှိအပေါင်းတို့ကိုခေါ်၍အိမ်မက်တော်ကိုပြန်ကြားတော်မူ၏သို့တော်လည်းရှေ့တော်၌အ낵ကိုဖတ်နိုင်သူတယောက်မျှမရှိထိုအခါဖလားတော်ဝန်ကကျွန်တော်သည်ကိုအပြစ်ကိုယနေ့အောင်းမေ့ပါ၏ဖာရောဘင်သည်ကျွန်တော်နှင့်စားတော်ဝန်ကိုအမျက်ထွက်၍ကိုယံတော်မူအိမ်၌ချုပ်ထားတော်မူသောအခါကျွန်တော်တို့နှစ်ယောက်သည်အတီးတီးမိမိတို့ကိုယ်စီဆိုင်သောအနှက်နှင့်ပြည့်စုံသောအိမ်မက်ကိုတညချင်းတွင်မြင်မက်ကြပါ၏ကျွန်တော်တို့၌ကိုယံတော်မူ၏ဂျွန်ဟေဘဲလူလင်တယောက်ရှိ၏ထိုသူအားကျွန်တော်တို့သည်ကြားပြော၍သူသည်အိမ်မက်၏အနှက်ကိုဖတ်ပါ၏တယောက်စီမြင်မက်သည့်အတိုင်းဖတ်ပါ၏ဖတ်သည့်အတိုင်းလည်းမှန်ပါ၏ကျွန်တော်သည်အရင်အရာကိုရပြန်၍စားတော်ဝန်မူကားဆွဲထားခြင်းကိုခံရပါသည်ဟုလျှောက်လေ၏အငယ်၁၄မှ၂၄ထိုအခါဖာရောမင်းသည်လူကိုဆေလွတ်၍ယောသတ်ကိုခေါ်တော်မူ၏ယောသတ်သည်ထောင်ထဲကအလျင်မြန်ထွက်ရ၍မုတ်ဆိတ်ညှက်ခြင်းအဝတ်လဲခြင်းကိုပြုပြီးမှအထံတော်သို့ဝင်ရ၏ဖာရောမင်းကလည်းငါသည်အိမ်မက်ကိုမြင်မက်ပြီအနှစ်ကိုအဘဲသူမြတ်မဖတ်နိုင်တင်းဒီအိမ်မက်ကိုနားလေသောညံနှင့်အနှစ်ဖတ်နိုင်သည်ကိုငါကြားရပြီဟုဆို၏ယောသကလည်းကျွန်တော်ဒီအလိုအလျောက်မတတ်နိုင်ပါဘုရားသခင်ဒီမင်္ဂလာအပြေစကားကိုဖာရောဘင်အားပြီးတော်မူပါစေသောဟုလျှောက်လေ၏ဖာရောမင်းကလည်းငါမြင်မက်သည်မှာမြင်နား၌ငါရက်နေ၏အစင်းလှ၍ဝါသောနွားခုနှစ်ကောင်တို့သည်မြစ်ထဲကထွက်၍မြစ်နားမှပေါက်သောမြစ်ပင်ကိုစားလျက်နေကြ၏ထိုနွားတို့နောက်မှအစင်းမလှပိန်ကြုံသောနွားခုနှစ်ကောင်တို့သည်ထွက်လာကြ၏ထိုမြက်လောက်အယုတ်ဆိုးသောနွားတို့ကိုအဲဂုတ်တူပြည်တလျှောက်လုံးတွင်တခါမျှမမြင်ရစဘူးအစင်းမလှပိန်သောနွားတို့သည်ဝါသောအရင်နွားခုနှစ်ကောင်တို့ကိုကြိုက်စားကြ၏စားပြီးသောနောက်စာမန်းကိုအဘဲသူမျှမတိရအရင်ကဲ့သို့အယုတ်ဆိုးသည်ဤငါလဲနိုးဤတပန်းငါမြင်မဲ့ပြန်သည်ကအလုံးကြီး၍ကောင်းသောစပါးခုနှစ်နံတို့သည်စပါးတပင်ဤ၌ဖြစ်ကြ၏ထို့နောက်မှညှို့နှွမ်းလျက်အလုံးသေး၍အရှိလေဖြင့်ပြက်သောစပါးခုနှစ်နံတို့သည်ပေါက်ကြ၏အလုံးသေးသောစပါးနှံတို့သည်ကောင်းသောစပါးခုနှစ်နံတို့ကိုစားကြ၏ထိုအိမ်မက်ကိုဘေဒင်တက်တို့အားငါကြားပြော၍အ낵ကိုအဘဲသူမြတ်မဖတ်နိုင်ဟုယောသအားပြောဆိုတော်မူ၏အငယ်25မှ36ယောသကလည်းဖာယောဘင်မြေမက်တော်မူသောအိမ်မက်ကတပါးဒီဖြစ်ပါ၏ဘုရားသခင်ပြုလက်တန်သောအမှုကိုဖာရောဘင်အားပြတော်မူပြီးကောင်းသောနွားခုနှစ်ကောင်တို့သည်ခုနှစ်နှစ်ဖြစ်ပါ၏ကောင်းသောစပါးခုနှစ်နံတို့သည်လည်းခုနှစ်နှစ်ဖြစ်ပါ၏အိမ်မက်တော်ကတပါးဒီဖြစ်ပါ၏ထိုနွားတို့နောက်ထွက်လာသောနွားပိန်၍အယုတ်ဆိုးသောနွားခုနှစ်ကောင်တို့သည်ခုနှစ်နှစ်ဖြစ်ပါ၏အရှိလေဖြင့်ပြက်သောစပါးဖြင့်ခုနှစ်နံတို့သည်လည်းအစာခေါင်းမသောခုနှစ်နှစ်ဖြစ်ပါ၏ဖာရောဘင်အားကျွန်တော်လျှောက်လို့သောအရာဟုမူကားဘုရားသခင်ပြုလက်တန်သောအမှုကိုဖာရောဘင်အားပြတော်မူ၏ အေဂရုပြည်တလျှောက်လုံးတွင်ဝါပြောသောနှစ်ခုနှစ်နှစ်ရှိလိမ့်မည်ထို့နောက်မှအစာခေါင်းမသောနှစ်ခုနှစ်နှစ်ပေါ်လာ၍အေဂရုပြည်၌အလုံးစုံသောဝါပြောခြင်းသည်တိမ်မြုပ်လျက်အစာခေါင်းမခြင်းအပြင်တပြည်လုံးပျက်စီးလိမ့်မည်အစာခေါင်းမခြင်းသည်အလွန်အာချီးသောကြောင့်အရင်ဝါပြောခြင်း၏လက္ခဏာမထင်ရဖာရောဘီယန်သည်ထပ်၍အိမ်မက်မြင်ရသည့်အရာမှထိုအမှုကိုဖျားသခင်မြဲမြံခိုင်ခန့်စေ၍အလင်းမြန်စီရင်တော်မူလိမ့်မည်တို့ဖြစ်၍ဖာရောဘင်သည်ဉာဏ်ပညာနှင့်ပြည့်စုံသောသူကိုရွေးချယ်၍အေဂရုပြည်ကိုအုပ်ဆိုးစေတော်မူပါခံထားတော်မူသောသူသည်လည်းတပြည်လုံး၌အကြီးအကျက်တို့ကိုခံထား၍ဝါပြောသောနှင့်ခုနှစ်နှစ်ပတ်လုံးတပြည်လုံးတွင်ငားဖို့တဖို့ကောက်ယူကြပါစေထိုသူတို့သည်ဖြစ်လက်တန်သောမင်္ဂလာနှစ်တို့တွင်ရိတ်ခါရှိသည်များကိုဆုယုံ၍ဖာရောဘုရင်ထံတော်၌စပားများကိုစီးပူးကြပါစေမြို့များ၌လည်းရိတ်ခါကိုတူထားကြပါစေတို့ဖြစ်၍အေဂုတုပြည်၌အစာခေါင်းပါသောနှစ်ခုနှစ်နှစ်ရောက်သောအခါပြည်သူပြည်သားစားเสียဖို့တူထားလျက်ရှိနှင့်၍အစာခေါင်းပါသောကာလတွင်ပြည်တော်မပြည့်ရဟုပါရောမင်းအားလျှောက်လေ၏ငယ်39ခုနှစ်မှ45ထို့သို့ယောသတ်လျှောက်သောစကားကိုပါရောမင်းအဆရှိသောကျွန်တော်မျိုးအပေါင်းတို့သည်နှစ်သက်ကြ၍ပါရောမင်းကဗျာဒခင်ဤဝိညာဉ်တော်ကိုရ၍ဤကဲ့သို့သောသူကိုအပေမှာရှာ၍တွေ့မည်နည်းဟုကျွန်တော်မျိုးတို့အားမိန့်တော်မူ၏ယောသတ်အားလည်းဗျာဒခင်သည်ဤအမှုအလုံးစုံတို့ကိုတင့်အားပြတော်မူသည်ဖြစ်၍တင့်ကဲ့သို့ဉာဏ်ပညာနှင့်ပြည့်စုံသောသူမရှိတင့်သည်နန်းတော်အုပ်ဖြစ်ရမည်တင့်ဤစကားအတိုင်းငါဤပြည်သားအပေါင်းတို့ကိုငါစီရင်စေမည်ရာစပလင်အားဖြင့်သာငါသည်တင့်ထက်ကြီးမြတ်မည်ဟုမိန့်တော်မူ၏တဖန်ကြည့်ပါအေဂရုပြည်တပြည်လုံးကိုတင်အုပ်ဆိုးစေခြင်းဟာငါခံထားပြီဟုယောသအားမိတော်မူလျက်လက်စွပ်တော်ကိုချွ၍ယောသလက်၌ဆွတ်စေတော်မူ၏ပိတ်ချောအုပ်ကိုလည်းဝတ်စေ၍လေပင်၌ရွှေစလဲကိုဆွဲပြီးလင်ဒုတိယယထာတော်ကိုစီးစေတော်မူ၏ပြတ်ဝတ်၍နေကြဟုသူရှိမှဟစ်ကြ၏ထို့သောလျှင်အေဂရုပြည်တပြည်လုံးကိုအုပ်ဆိုးစေတော်မူ၏ဖာရောမင်းကလည်းငါသည်ဖာရောဘီယံမှန်၏တို့ဖြစ်၍သင်အခွင့်မရှိလျင်အေဂရုပြည်တလျှောက်လုံးတွင်အဘယ်သူမျှမိမိလက်ခြေကိုမကြွရဟုမိန့်တော်မူ၏ဖာရောမင်းသည်လည်းဇာဖနာတဖနာဒီဟုသောဘွဲ့နာမနှင့်ယောသတ်ကိုချီးမြှောက်၍ဩနာမျိုး၏ယေဘရဟိပေါထိဖေရ၏သမီးအာတနတ်နှင့်ဆုံဖက်စေတော်မူ၏ထို့သောယောသတ်သည်အေဂုတုနိုင်ငံအုပ်အရာနှင့်အထံတော်ကထွက်လေ၏အငယ်46မှ49ယောသတိအေဂုတုရှင်ပြန်ဖာရောမင်းထံ၌အခွင့်ရသောအခါအသက်အနှစ်30ရှိတည်းအထံတော်ကထွက်၍အေဂုတုပြည်တလျှောက်လုံးသို့တော်လေ၏ဝါပြောသောနှစ်ခုနှစ်နှစ်ပတ်လုံးမြေအတိနှံတို့သည်အလွန်များပြားကြ၏ကနနိပလုံအေဂုတုပြည်တွင်ရှိသည်မြသောရိတ်ခါကိုဆုယုံ၍မြို့တို့၌တူထားလေ၏မြို့ပဝန်းကျင်လေတို့၌ရသောရိတ်ခါကိုမြို့အသီးသီးတို့တွင်တူထားလေ၏စဘာကိုကသမုတ်တရားတဲလုံးနှင့်အမျှအလွန်များစွာဆုထား၍မရေတွက်နိုင်အောင်များသောကြောင့်မရေတွက်ဖဲနေတည်းအငယ်50မှငါဇနေခုနှစ်အစာခေါင်းပါသောနှစ်မရောက်မီယောသတ်သည်ဩနာမျိုး၏ယေဘရဟိပေါထိဖေရ၏သမီးအာတနတ်တွင်တားနှစ်ယောက်တို့ကိုမြင်ရ၏တားဥကိုကမနာရှေအမိဖြင့်မှဲ့လေ၏အကြောင်းမူကားငါခံရသမျှသောပင်ပန်းခြင်းနှင့်ငါဖ၏အိမ်သားအပေါင်းတို့ကိုငါမေ့စေခြင်းဟာဘုရားသခင်ပြုတော်မူပြီဟုဆိုသည်နောက်ရသောတားကိုကအေဖရင်အမိဖြင့်မှဲ့လေ၏အကြောင်းမူကားဘုရားသခင်သည်ငါဆင်းရဲခံရသောပြည်၌ငါကိုပွားများစေတော်မူပြီဟုဆိုတည်းထို့နောက်အေဂုတုပြည်၌ဝတ်ပြောသောနှစ်ခုနှစ်နှစ်ကုန်လေ၏ယောသပြောသည့်အတိုင်းအစာခေါင်းပါသောနှစ်တို့သည်ရောက်ဆရှိ၏ ထိုအခါခတ်သိမ်းသောပြည်တို့၌အစာခေါင်းမခြင်းရှိတော်လေဧဂုတ်တုပြည်၌ဆန်းစပါးရှိသေး၏နောက်တဖန်ဧဂုတ်တုပြည်သူပြည်သားအပေါင်းတို့သည်မွတ်သိပ်သောအခါစားစရာကိုရပါမည်အကြောင်းဖာရောမင်းထံ၌ကြွေးကြော်ကြ၏ဖာရောမင်းကလည်းယောသတ်ထံသို့တွားကြသူစီရင်သည့်အတိုင်းပြုကြဟုဧဂုတ်တုပြည်သူပြည်သားအပေါင်းတို့ကိုမိန့်တော်မူ၏မြေပြင်တလျှောက်လုံး၌အစာခေါင်းမသောအခါယောသတ်သည်စပကြီးရှိသမျှတို့ကိုဖွင့်၍ဧဂုတ်တုလူတို့အားရောင်းလေ၏ထိုအခါဧဂုတ်တုပြည်၌အစဉ်တိုင်းအစာခေါင်းပါသည်ခတ်သိမ်းသောပြည်တို့၌လည်းအလွန်အစာခေါင်းပါသောကြောင့်အတီးအတီးသောပြည်သားတို့သည်စပားကိုဝယ်ခြင်းကဧဂုတ်တုပြည်ယောသတ်ထံသို့လာရောက်ကြ၏